Las Vegas မှာလုပ်ခဲ့တဲ့ဒီနှစ် CES ပြပွဲအကြောင်းကတော့ IT blogger တွေရေးနေတာဖတ်လို့ကိုမကုန်နိုင်ဘူးကိုသားညုံကြီ
းရေးမှာပေါ့မဆုမြမွန်ရဲ့ဒီနောက်ထပ်မဲ့ပစ္စည်းစမ်းတွေကိုဒီ CES ပွဲမှာလာပြီးတော့မိတ်ဆက်ကြတာကိုဒါနဲ့ဒီနှစ်ဘာပစ္စည်းတွေလူပြောများနေလဲဗ
ျဒီနှစ်ကတော့ Ultra High Definition TV UHD TV တွေရှင်သူတို့ခေါ်တော့ 4K TV တွေပေါ့အခုလက်ရှိရှိနေတဲ့ဒီ High Definition TV တွေထက်ကိုလေးစားပို့ပြီးတော့ကြီးလင်းပြသားတယ်တဲ့နောက်ပြီးတော့ဒီနှစ် CES ပြပွဲမှာအသုံးဆောင်လို့သုံးနိုင်တဲ့ဒီနောက်ဆုံးပေါ် wearable tech gadget တွေနောက်အထူးသဖြင့်ဒီကျန်းမာရေးလိုက်စားတဲ့သူတွေအတွက် fitness tech ပစ္စည်းတွေကလည်းတော်တော်လေးစိတ်ဝင်စားရှိကြတယ်။ CES ပြပွဲမှာဒီနာမည်ကျော် electronic company တွေ IT company တွေအားလုံးနှီးပါလာပြီးတော့သူတို့ရဲ့ပစ္စည်းသစ်တွေကိုပွဲထုတ်ကြတာမလား။ပြကန်းပေါင်းကဒီနှစ် 3,000 ကျော်ရှိတယ်
။ Samsung ရဲ့ဒီ105လက်မ TV ကြီးကြောင်းကတော့ကျွန်တော်လည်းဒီ online ဆောင်းပါးတွေထဲမှာတွေ့တယ်ဗျ။နောက်မှန်ကအပြတ်မဟုတ်ဘဲနဲ့ခက်ခုံခုံဖြစ်နေတော့ထူးတယ်နော်။
ဟုတ်တယ်မှန်ခုံး TV ကြီးကို LG ကလည်းပွဲထုတ်တယ်လေစောစောကပြောသလိုပေါ့ဒီနှစ်ကတော့ဒီ UHD TV 4K TV တွေကို Samsung, Sharp, Sony, LG စတဲ့ TV ဈေးကွက်မှာဒီထိပ်တန်းရောက်နေတဲ့ကုမ္ပဏီတွေအားလုံးကသူတို့ရဲ့ကြီးလင်ပါပြတ်သားပါဆိုတဲ့ TV တွေကိုအခုလိုမိတ်ဆက်ပွဲထုတ်ခဲ့ကြတာရှင
် Today we're launching our largest UHD lineup ever curved and flat they range from 50 inches
Sharp Aquos Quadron Plus, or Q Plus, as we like to call it, is the highest resolution HD television available, offering 10 million more subpixels than full HD. And
from our professional 4K cameras to our cinema projectors, Sony has been and continues to be at the forefront of
original 4K content. ရှင်တို့ကဆိုရင်တော့အခုလိုမျိုး CS လိုမျိုးပွဲမျိုးမှာစမ်းသစ်တီထွင်ထားတဲ့ပစ္စည်းသစ်တွေကိုမိတ်ဆက်တဲ့ဆိုလို့ရှိရင်တကယ်လက်တွေ့ကိုယ်ဝယ်ပြီးတော့သုံးနိုင်ဖို့အလှမ်းဝေးတယ်လို့မှတ်ကြတာဗျာအခုကတော့ဘယ်တော့ဒီပစ္စည်းတွေဈေးကွက်တက်မှလဲဆိုတာမျိုးဖြစ်လာပြီ
အဓိကကတော့ဈေးပဲရှင်ဒီ electronic ပစ္စည်းတွေရဲ့ဈေးကအရင်တော့လိုမျိုးခေါင်ခိုက်နေတာမျိုးမဟုတ်တော့ဘူးလေအရင်အသွေးနဲ့အမျိုးအစားလိုက်ပြီးတော့ဈေးကြီးတယ်ဆိုပေမဲ့လည်းဒီပေးတဲ့ဈေးနဲ့တန်တဲ့ဖျော်ပြမှုမျိုးရတယ်ဆိုတော့ဝယ်လာကြတာလို့ IT ဆောင်းပါးရှင်တော်တော်များများထောက်ပြရေးကြတယ်ဒီနှစ် CES မှာပြတဲ့ UHD TV တွေဆိုရင်လည်းနောက်မှခေတ်စားလာဦးမှာပဲလို့ဒီ IT လုပ်ငန်းတွေကိုအကြံပေးနေတဲ့ Creative Strategies Company က Tim Baharin ကခန့်မှန်းတယ်လေ
And they got us allto move to HD. Now the next move is to try to bring us to what they call Super HD. But they're right, just like they were right that HD was the next generation television.
သူပြောရလဲဟုတ်တယ်ဗျ။ဒီ HD TV တွေကရုပ်ထင်တာပို့ပြီးတော့ကြီးလင်းပြတ်သားတယ်ဆိုလို့ကျွန်တော်တို့အပါအဝင် HD TV တွေဝယ်ခဲ့ကြရတာ။အခုကျတော့ဒီ Super HD TV တွေကပိုကောင်းတယ်ဆိုပြီးတော့မိတ်ဆက်ကြပြန်ပြီ။ဒါပေမဲ့သူပြောသလိုပဲနောက်တစ်နှစ်နှစ်နှစ်လောက်ဆိုလို့ရှိရင်အနာဂတ် 4K TV တွေကိုပြောင်းသုံးလာကြအောင်မှာ
ဒီနှစ် CES ပြပွဲမှာအသုံးဆောင်လိုမျိုးသုံးနိုင်တဲ့ဒီနောက်ဆုံးပေါ် wearable tech gadget တွေလည်းတော်တော်လေးများလာတယ်။နည်းပညာတွေကိုပို့ပြီးတော့အားထားလာတဲ့ခေတ်ဆိုတော့လူတွေကကိုယ့်အတွက်ပို့ပြီးတော့လွယ်ကူတဲ့နည်းပညာတွေပစ္စည်းတွေကိုစိတ်ဝင်စားလာကြတယ်လို့ IT အကဲခတ်တွေကရေးကြတယ်
။ Samsung ရဲ့ Galaxy Smart Watch ဥမာကြည့်လေဗျာ။စားထွက်တုန်းကလူတွေသုံးပါမလားအထူးဖြစ်ဒီအမျိုးသမီးတွေသုံးပါမလားဆိုပြီးတော့ထင်ခဲ့ကြတာမဟုတ်လား။အခုတော့ဒီလူစိတ်ဝင်စားမဲ့ mobile app တွေပါထပ်ထွင်ပြီးတော့စိတ်ဝင်စားမှုရအောင်လုပ်လာတယ်ဒီနာမည်ကြီး online ID website တစ်ခုဖြစ်တဲ့ Cnet ရဲ့ editor Bridget Curry ကတော့မှအားပေးလာပြီ
But it has apps now that could just give you a quick glance at the sports score with an ESPN app or you can see who texted you
အားကစားပွဲနောက်ဆုံးရလဒ်တွေကို ESPN line ကနေပြီးတော့ update လုပ်ပေးတဲ့ mobile app မျိုးအခုရှိလာပြီတဲ့ဘယ်သူကဖုန်းဆက်နေတာလဲ text message ပို့နေရလဲဆိုတာကိုဒီလက်မှတ်ပတ်ထားတဲ့နိုင်ကနေပြီးတော့သိနိုင်တယ်ဆိုတာကိုသူကပြောသွားတာပါ
အားကစားလုပ်တဲ့သူတွေ၊ကျန်းမာရေးလေ့ကျင့်ခန်းလုပ်တဲ့သူတွေအတွက်လည်းဒီကိုမာဝစ်လို့ရတဲ့နောက်ဆုံးပေါ်ပစ္စည်းတွေကခေါင်းမှာပတ်တာကစပြီးတော့ခြေထောက်မှာဝတ်တာအထိမျိုးစုံပဲဆိုတာလေဒီ ID website တွေမှာဓာတ်ပုံတွေနဲ့ပါတင်နေကြတာကျွန်တော်တွေ့သေးတယ်ဗျ
ဟုတ်တယ်ရှင်ဒီကိုယ့်ရဲ့ကျန်းမာရေးအတွက်ကိုနောက်ဆိုလို့ရှင်ဆရာဝန်စီတော်မှသွားစစ်ဆရာမလိုတော့တလို့ကိုဖြစ်နေတာအားလုံးကကိုမာဝစ်ထားလို့ရပြီးတော့စစ်လို့ရအောင်ထွင်နေကြတာပဲလေဒီနှစ် CES ပြပွဲမှာကျွန်တော်အတွက်စိတ်ဝင်စားဆုံးကတော့ဒီတအိမ်လုံးကိုအင်တာနက်နဲ့ချိတ်ထားပြီးတော့မှအဝိ short set ဖွင့်တာပိတ်တာရေခဲတက်တာတွေမှာဘာပစ္စည်းတွေဝယ်ဖို့လိုနေပြီဆိုတာမျိုးပြောပြနိုင်တဲ့ဖန်တီးမှုပဲရှင်
Smart home innovation, Bob.
Now you're seeing a lot of smart home innovation. So it's about what gadgets in your house can be internet connected and what else they can do.
The CNET website editor Bridget Gary ရှင်းပြသွားတဲ့အတိုင်းပဲလေ။နည်းပညာနဲ့တအိမ်လုံးကိုချိတ်ဆက်ထားတဲ့ smart home ဖန်တီးမှုတွေအများကြီးတွေ့ရတယ်တဲ့။ကိုယ့်အိမ်မှာရှိတဲ့ဘလို့ပစ္စည်းမျိုးကို internet နဲ့ချိတ်ပြီးတော့ဘာတွေထပ်ပြီးတော့လုပ်နိုင်မလဲဆိုတာမျိုးထင်ကြတာပါ။ internet နဲ့ချိတ်ထားတဲ့ပေါင်းအိုးတွေကနေပြီးတော့ဟင်းချက်မချက်ဆိုတာကိုကိုယ့်ရဲ့လက်ကင်ဖုန်းမှာလာအသိပေးနိုင်တာမျိုးNow the smart toothbrush သွားတိုက်တန်ဆိုရင်လေအဲ့ဒီသွားတိုက်တန်နဲ့တိုက်တာကိုသွားတိုက်နေတဲ့ပုံစံမှန်ပြောပြနိုင်တာမျိုးတွေထွန်းလာတာကိုသူကပြောပြနေတာပ
ါလူတွေနေတူကလုံးနေကြတာတွေအားလုံးကိုပို့ပြီးတော့လွယ်ကူအောင်လို့စနစ်တကျဖြစ်နေအောင်ထွန်းလာတယ်ပြောရမှာပဲဗျ
အိမ်တွင်းကိစ္စတွေတွေမကဘူးဒီမော်တော်ကားတွေအစလူသက်သာအောင်လုံခြုံစိတ်ချရအောင်တကားလုံးကိုဒီအင်တာနက်နဲ့ဆက်ထားတဲ့ 4G ကားတွေလည်း CES မှာလာပြကြတယ်။နောက်ဆိုလို့ရှိရင်ကိုယ်တိုင်မောင်းနေစရာမလိုတဲ့ကားတွေဖြစ်လာမယ်လို့မော်တော်ကားတွေအကြောင်းနားလည်သူတွေကလည်းရေးကြတယ်။အခုလိုမျိုးဒီနောက်ဆုံးပေါ်စမ်းသစ်တီထွင် electronic ပစ္စည်းတွေကိုပွဲထုတ်မိတ်ဆက်ပြကြတဲ့ CES ပြပွဲမှာ Mercedes, BMW, Audi, Ford, Toyota, Volvo စတဲ့ကမ္ဘာကျော်ကားကုမ္ပဏီကြီးတွေအားလုံးနီးပါးကသူတို့နောက်ဆုံးထွင်ထားတဲ့မော်တော်ကားတွေကိုလည်းလာပြီးတော့ပွဲထုတ်ပြသခဲ့ကြပါလိမ့်ရှင်။